ဒီစကိုင်းတိုင်းမော်ရွာခရိုင်စလင်းကြီးမြို့နယ်တွင်ကလက်ပတောင်းတောင်ကျင်းနီစီမံကိန်းရပ်ဆိုင်ရေးဆန္ဒပြနေသူတန်ဃာတော်တွေနဲ့ဒေသခံတွေကိုအာဏာပိုင်တွေကအကြမ်းဖက်နှိမ်နှင်းခဲ့ပြီးတဲ့နောက်အခင်းဖြစ်တဲ့ CEO ဒီမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်လည်းရောက်ရှိနေခဲ့ပြီးတော့ဒီညနေမှာဒီတောင်းနဲ့ချီတဲ့ဒေသခံလူလူကိုမိန်ကွန်းပြောကြားခဲ့ပါတယ်။ဒီပြဿနာကြားဝင်ဖြေရှင်းပေးလို့ပြီးတော့ဒီနိုင်ငံအကျိုးနဲ့ဂုဏ်သိက္ခာထိခိုက်မှုမရှိအောင်လည်းဆောင်ရွက်ပေးလို့တယ်လို့ဒီမိန်ကွန်းထဲမှာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတော့အဲ့ဒီမှာသတင်းယူဖို့ရောက်နေတဲ့ဝိုင်းတော်သားကိုသိန်းထိုက်ဦးကိုကိုသားညုံကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ကိုသိန်းထိုက်ဦးရေဒေါက်အောင်ဆန်းစုကြည်ကအခုမုံရတဖက်ကန်းဒီကျင်းကြီးစီမံကိန်းနေရာကိုဒီနေ့ရောက်တယ်ပြောတယ်ခင်ဗျာ။ဟိုကလူတို့ကလည်းမိန်ကွန်းပြောတယ်ကြားတယ်လူတို့မိကုံးကဘာတွေများအဓိကထားပြီးတော့ပြောသွားတယ်ခင်ဗျအ
ဓိကတော့ဒီကျေးနီစီမံကိန်းရပ်တန့်ရေးဆန္ဒပြနေတဲ့ကိစ္စမှာဝမ်မောင်ကုမ္ပဏီနဲ့ဖြစ်နေတဲ့ပြည်ပခါကိုသူ့အနေနဲ့ဂျားဝင်ဖြည့်ရှင်းပေးမယ်ဆိုပြီးတော့ဒေါက်ဆန်းစုကြည်ကလန့်သွားတော့ပါဒါပေမဲ့ဒေါက်ဆန်းစုကြည်ကသူဘာလုပ်မယ်ဆိုတာကိုတိတိကျကျပြောသွားတာမျိုးတော့ကျွန်တော်မတွေ့ရပါဘူးခင်ဗ
ျဒီဒေသမှာဖြစ်ပေါ်နေတဲ့အခက်အခဲတွေနဲ့ပတ်သက်လို့ကျမတို့ဟာနိုင်ငံကြီးသားအမြင်နဲ့ကြည့်ရကျမတို့နိုင်ငံကိုအဆင့်မြင့်တဲ့နိုင်ငံအဆင့်ရှိတဲ့နိုင်ငံကဘာလေးစားတဲ့နိုင်ငံတစ်ခုဖြစ်အောင်ဘယ်လိုလုပ်မလဲဘယ်လိုနေမလဲဘယ်လိုထိုင်မလဲဘယ်လိုပြဿနာတွေကိုကင်တွယ်မလဲဆိုတော့ကျမတို့ဆုံးဖြတ်ရလိမ့်ကိုယ်နိုင်ငံတိုက်ခါရှိဖို့ဆိုတာလူတိုင်းလူတိုင်းမှာတာဝန်ရှိပါတယ်နိုင်ငံတစ်နိုင်ငံတိုက်ခါရှိဖို့ဆိုတာဟာလူတယောက်တည်းလုပ်လို့လည်းမရဘူးအဖွဲ့အစည်းတစ်ခုလည်းလုပ်လို့လည်းမရဘူးအစိုးရတစ်ခုလည်းလုပ်လို့လည်းမရဘူးပြည်သူလူတွေလူတို့အားလုံးပါဝင်မှကျမတို့နိုင်ငံတိုက်ခါရှိအောင်လို့ကျမတို့လုပ်နိုင်ပါပါဒါပေမဲ့ကျမတို့ပြည်သူတွေကလည်းသေးသေးချာချာစဉ်းစားရမယ်သဘောထားကြည့်ရမယ်အမြင်ကျင်းရမယ်ရိပ်ရှည်အမြင်ရှိရမယ်ကျမတို့နိုင်ငံမှာအဓိကလိုအပ်ချက်ကအမျိုးသားပြန်လည်ရင်ကြားစစ်ရေးပဲအမျိုးသားရင်ကြားစစ်ရေးဆိုတော့ဘာလဲဆိုတော့နှစ်ပေါင်းမြောက်များစွာဆယ်စုနှစ်ပေါင်းမြောက်များစွာကွာဟနေတဲ့အသင်းအဖွဲ့တွေတိုင်းသားလူမျိုးတွေအုပ်စုတွေလာသူစည်းပြီးတော့နိုင်ငံအကျိုးအတွက်အတူထမ်းဆောင်နိုင်ဖို့ကိစ္စဖြစ်ပါတယ်။အဲ့တော့ဒီလိုလုပ်ဖို့ဆိုလို့ရှိရင်ကျမတို့ပြည်သူတွေအားလုံးဟာရေရှည်အမြင်နဲ့လုပ်ဖို့လိုပါတယ်။အဲ့ဒီလိုရေရှည်အမြင်နဲ့လုံးမှကျမတို့အောင်မြင်နိုင်ပါပါ။အခုဒီဒေသမှာဖြစ်နေတဲ့အခက်အခဲတွေကိုကျမတို့နိုင်ငံသိခါရှိမဲ့ပုံစံနဲ့ကျမဖြေရှင်းရပါတယ်။အဲ့ဒီလိုဟာမှာပြည်သူတွေကနေဝိုင်းပြီးတော့ကူညီကြပါလို့ကျမမေတ္တာရခံကြပါတယ်။
ကွာတော့ဒေါက်တာကြီးကဒီလူစုနဲ့မတွေ့ဆုံခင်မှာ one mouth company ကလုပ်ငန်းရှင်တွေနဲ့သူတွေ့ဆုံဆွေးနွေးခဲ့ပါတယ်ဒါကြောင့်လည်းသူဘာသာရေးကွဲလောက်ကြမှာဒီလူစုနဲ့တွေ့ဆုံတဲ့နေရာကိုရောက်လာခဲ့တာ
ပါဟုတ်ကဲ့မနေ့တုန်းကဒီ debate စခန်းတွေကိုအကြမ်းဖက်ဖြိုခွင်းခံရတဲ့ပတ်သက်လို့ရောဒဇုံတရာမှတ်ချက်ပြီးပြောတာရှိပါလား
ဒါနဲ့ပတ်သက်လို့သူဘာမှပြောမသွားခဲ့ဘူးခင်ဗျာမနေ့မနေ့ကဒီတန်တော်တွေဒီအားသုံးပြီးတော့ debate စခန်းတွေဖြိုခွင်းခံရတာကြီးခဲ့တဲ့အရာတွေကြောင့်ဒီလူစုနဲ့တွေ့ဆုံဆွေးနွေးပွဲဖြစ်မှာဖြစ်ပါမလားလို့တော့မဟုတ်မနေ့ကလမ်းလေးပိတ်ထားတဲ့အချိန်ကြီးကဆိုရင်ကြရရှိခဲ့ပါလေဒါပေမဲ့လူတို့ကတော့ဒေါအောင်ဆန်းစုကြည်ကိုထုံးစံတိုင်းနဲ့အင်းနဲ့အားနဲ့ကိုသူတို့ကြိုဆိုခဲ့ကြပါလေခင်ဗျာ
ဒေါအောင်ဆန်းစုကြည်ကလူတို့နဲ့မတွေ့ခင်ဝမ်ပေါင်ကုမ္ပဏီထဲမှာလည်းအချိန်တော်တော်ကြာကြာကြာသွားတယ်လို့သိရတယ်ခင်ဗျာအဲ့တော့အဲ့အချိန်ကြီးကိုဘာများထူးခြားမှုရှိပါလဲ
သူဘာလို့ဆွေးနွေးခဲ့လဲဆိုတော့သူကဒီကိစ္စကိုသူချက်ပြီးတော့မပြောပါဘူးခင်ဗျာဒီဝမ်ပေါင်ကုမ္ပဏီနဲ့ဆွေးနွေးမှုတွေကဒီဒေတာမှာဖြစ်နေတဲ့ပြိပခါဒီဒီလေရေးတဲ့ဖြစ်ရှင်းနေဆိုတာမျိုးကိုတော့ရှင်ညွှန်ပြောဆိုသွားတာမျိုးတွေတွေ့ရပါတယ်ခင်ဗျာ
တချက်ကတော့ဒီဒေါ်ဆန်းစုကြည်မလာခင်မှာအဲ့ဒေတာကန်တော်များကဒီကိစ္စကိုစီမံကိန်းကိစ္စနဲ့ပတ်သက်ပြီးတော့တော်တော်လေးမျှော်လင့်ထားကြတယ်ဆိုပြီးတော့ကျွန်တော်သတင်းလည်းရပါတယ်ချို့လေဒေတာကန်တွေလည်းပြောကြပါတယ်ခင်ဗျာအဲ့တော့ဒေါ်ဆန်းစုကြည်မိကွန်းပြောပြတဲ့အချိန်မှာသူတို့ရဲ့သဘောထားဘယ်လိုရှိလဲသူတို့မျှော်မှန်းသလိုပဲဖြစ်လာရဲ့လား
ဒေါ်ဆန်းစုကြည်ကဂျောင်းဝင်ဖြည့်ရှင်းပေးဖို့ညီနိုင်ပေးမယ်လို့ပြောတဲ့အတွက်ကြောင့်တစုံတရာမျှော်လင့်ချက်မျိုးတော့ရှိပါတယ်ခင်ဗျာဒါပေမဲ့တိတိကျကျဘာလို့မယ်ဆိုတာမသိရသေးတဲ့အတွက်ကြောင့်ဒီပွဲမှာသူတို့လူချင်းတို့ဖြစ်မှာဖြစ်ပါမလားဆိုတဲ့ဆွေမျိုးတွေတော့ဒီဘက်ကနေကြမှာရှိကြပါတယ်ခင်ဗျာသူတို့ကတော့သူတို့ဒီငယ်စဉ်တောင်ကြီးဒီဆွေမျိုးဆက်မြင်ခဲ့ရတဲ့ဒီတောင်ကြီးတွေဒီတရုတ်ကုမ္ပဏီကြောင့်ပျောက်ပြတ်သွားမှာပဲသူတို့ဆိုရင်နေကြတာပါခင်ဗျာ
ဟုတ်ကဲ့ဟိုဒေါန်ဆက်ဆွေကြီးဒီနေ့ညအခုပြန်သွားပြီလားဘမရှိနေမလဲ
သူမိုးရွာမှာဆက်ပြီးတော့တဲနေပါမယ်ခင်ဗျာမနေ့ကမှလူတို့နဲ့တွေ့ဆုံမှုအစည်းအဝေးတွေလုပ်ဖို့သူမှစီတရှိတယ်လို့သိရပါတယ်ခင်ဗျာ
ကိုသိနေတ
ယ်လူတွေကမျောလင့်နေတာဒီတန်ရတဲ့တန်ဃာတော်တွေရှိတဲ့မုံရွာဆေးရုံကိုပြန်သွားမလားဆိုတဲ့မျောလင့်ချက်မျိုးတွေလည်းရှိပါတယ်တိတိကျကျတော့ကျွန်တော်တို့မသိရသေးပါဘူးခင်ဗျာ
ကိုသိနေတယ်ကျေးဇူးပါပဲခင်ဗျာထူးခြားတဲ့အခြေအနေနောက်မှထပ်ပြီးပါဦးမယ်